ပြည်သူ့ခေါင်းဆောင်ရဲ့ကြော်လေးကိုပြင်းထန်နေတဲ့ရခိုင်ပြည်နယ်ထဲမှာကလင်းငယ်တွေတွေပါဝင်ရကားတွေထိခိုက်သေးဆုံးဒဏ်ရာအပြင်းထန်ရနေတဲ့အခြေအနေပေါ်မှာနိုင်ငံတကာကစိုးရိမ်နေပေမဲ့လို့အစိုးရနဲ့တွေ့တော်အနေနဲ့နိုင်ငံသားတွေပေါ်မှာထိရောက်စွာကာကွယ်နိုင်မှုအရန်ကိုအားနည်းနေတယ်လို့ရခိုင်မြို့တော်ကိုယ်စားလှယ်နဲ့နိုင်ငံရေးခေါင်းဆောင်တွေကထောက်ပြပေးပါလိုက်ကြပါတယ်။နို တဲ့အနေအထားဖြစ်နေတယ်ဆိုပြီးတော့လည်းဝေဖန်နေကြတာပါအသေးစိတ်ကိုဆက်ပြီးကြောပြပေးပါမယ်ရှင်ရခိုင်ပြည်နယ်မှာရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့အစိုးရစစ်တပ်တို့ကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားလာခဲ့တာတနည်းကြောကြားလာပြီးဖြစ်ပါတယ်။ဒီနှစ်ပိုင်းအတွင်းမှာပိုစာတင်ကြောင်းမှုအထိလက်နက်ကြီးကြီးကြလို့မူလာတန်းကျောင်းသားကလေးငယ်အများအပြားဒဏ်ရာရခဲ့တဲ့အပေါ်မှာအလိုမင်းစိုးရိမ်မိပါကြောင်းကုလသမဂ္ဂကလေးများရမွေအဖွဲ့ UNICEF ကသတင်းထုတ်ပြန်သလိုလက်နက်ကိုင်ပဋိပက္ခတွေအတွင်းမှာကလေးငယ်တွေအပေါ်မှာအကြမ်းဖက်တဲ့လုပ်ရမှန်သမျှရှုံချပါကြောင်းကလေးငယ်များဆောက်ရှောက်ရေး Save the Children ကလည်းတိုက်တွန်းခဲ့ပါတယ်။ဒီဖြစ်ရတဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုနောက်ဗီဒန်ရုံးဘက်ကလည်းဆိုရင်မကင်းဖြစ်ရတဲ့အကြောင်းစဉ်းစားချက်တွေချက်ချင်းဆိုသလိုထုတ်ပြန်ခဲ့တာပါအခုလိုမျိုးပြည်သူတွေအတွက်အသက်အန္တရာယ်လုံခြုံရေးအလိုမျိုးဆိုရင်နေရတဲ့အနေအထားပေါ်မှာတော့လွှတ်တော်အနေနဲ့ပြည်သူတွေပေါ်မှာအကာအကွယ်ပေးနိုင်မှုတာဝန်ပြတ်ကွက်တယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ရခိုင်လွှတ်တော်ကိုယ်စားလှယ်မတ်ထူမီကအခုလိုပြောပါတယ
်ခိုင်ပြည်နယ်မှာဖြစ်နေကြတဲ့ပြဿနာတွေအစအတည်းအကြီးကြီးမားမားဖြစ်လာတဲ့အပေါ်မှာလွှတ်တော်အနေနဲ့မန်နိုင်တရအနေနဲ့ဒါအစိုးရကိုတိုက်တွန်းတဲ့ကာကွယ်ပေးဖို့မကာကွယ်ပေးနိုင်လို့ကြိမ်းမှန်သွားလို့ရှိရင်လည်းဒါဒီပေါ်မှာနေပြီးတော့အကောင်းဆုံးပြည်သူတွေကိုဆောင်ရွက်ပေးဖို့ကျွန်တော်တို့ဘယ်လောက်ကျူပန်ဖြစ်တော်များကဒါတွေလက်လျူရှုပါတယ်ဖြစ်တော်များဒီမြန်မာနိုင်ငံရဲ့ခလေးတွေကိုလုံးဝခရီးမဆိုင်တဲ့ပုံစံဖြစ်နေတယ်ဖြစ်တော်များဒီနေပြီးတော့ဒီခလေးတွေအခွင့်အရေးကောက်ခွေရမယ့်အစိုးရရဲ့တာဝန်ဝတ္တရားကိုထင်ကျောင်းဖို့ဖြစ်တော်ကဆွေးနွေးဖို့ဒီဖြစ်ပေါ်နေရရှင်ဒါကြောင့်မို့ကျွန်တော်တို့အခိုင်အမာတော်ကိုစလင်များဒီအခိုင်အမာပတ်သက်လို့အခိုင်အမာနေမှာဖြစ်ပေါ်နေတဲ့ပဋိပက္ခနဲ့ပတ်သက်လို့ခလေးတွေကောက်ခွေဆောင်ရှားရေးအရေးကြီးဆိုပဲဖြစ်ဖြစ်ရိုးရိုးဆိုပဲဖြစ်ဖြစ်ဘာပုံမှားတော့မှတိကျမပြောဘဲနဲ့အမျိုးသားလွတ်တော်ခံရဥပဒေမျိုးစုတွေနဲ့မကိုက်မိပါဘူးဆိုတဲ့ချပါရယ်ဖက်ဒရယ်ကိုတောင်းနေတဲ့မြန်မာနိုင်ငံအနေနဲ့လူမျိုးစုများရဲ့အခွင့်အရေးတိုင်းရင်းသားများရဲ့အခွင့်အရေးကိုလုံးဝကာကွယ်မပေးသေးအပြင်ဒီလိုမျိုးအသက်အန္တရာယ်နဲ့ခလေးတွေတွေနေတန်းရင်းဆိုင်နေရတဲ့ဟာကိုလည်းဖက်တော်ကတခွန်းတဘာရမှနေပြီးတော့ဝင်ရောက်ဆွေးနွေးခြင်းအစိုးရကိုတိုက်တွန်းခြင်းမှဒီဆိုတွေကိုလုံးဝညှင်းပယ်ခြင်းတွေဆောင်ရွက်နေတဲ့ကြောင့်လို့ကျွန်တော်တို့ကတော့ဒီလွတ်တော်ရဲ့အခက်အခဲတွေကိုအင်မတန်မှကျွန်တော်တို့စိတ်ပြည့်ဖြစ်ရယ်စိတ်မကောင်းဖြစ်နေရယ်ကျွန်တော်တို့ပြည်သူကိုယ်စားလှယ်များဒီလွတ်တော်အတန်းဒီပြည်သူတန်းလုံးဝထင်ရနိုင်တဲ့အခြေအနေမရှိတဲ့ပုံမှာကျွန်တော်အင်မတန်စိတ်ကြက်နေရှင
်အရသားတွေမထိခိုက်ရအောင်နှစ်ဖက်လက်နက်ကိုင်တပ်ဖက်ကစစ်ဖက်ဆိုင်ရာကျုပ်ဝတ်တွေကိုလိုက်တာဖို့လိုတယ်လို့လည်းရခိုင်မျိုးသားကောင်စီ AMC ရဲ့အထွေထွေအတွေ့အမှုဦးထွန်းစောကသုံးသပ်ပါတယ
်အခုအရသားတွေတည်ဆုံမှုကတော့လူတွေတနေ့တစ်နေ့ပုံများလာတာပေါ့နော်နောက်တရားရမှုတွေတည်ဆုံမှုတွေကတော့ဒီယာကနဲ့ရှိနေပြီအဲလူကတရားကြောသိပြီပေါ့ဗျာနော်200ကြောတရားရတယ်ဒါအပြစ်မဲ့တဲ့အရသာပြည်သူသက်သက်ပဲဖြစ်တယ်ဒုက္ခသည်ဆိုရင်လည်းပဲတော့တသိမ့်ကြုံနေပြီပေါ့ဗျာဒီတစ်နှစ်အတွင်းမှာဆိုတော့အခုလောလောလတ်လတ်ဖြစ်သွားတာကတော့ဒီမြန်မာနိုင်ငံရဲ့ဗိုလ်ချုပ်မွေးနေ့အဲ့ဒီနေ့ဖေဖော်ဝါရီလနော်ဒီတင်မနေ့ကပေါ့ဗျာဟိုဒါဘူကဘလို့မှမဖြစ်သင့်တဲ့ကိစ္စပေါ့နော်အဲ့ဒီမှာကလေးတွေဟိုလက်နေကြီးဒီထိပြီးတော့မှစာတင်ကျောင်းထဲမှာအကျရောက်ပြီးတော့မှဖြစ်တာပေါ့နော်ကလေးရေတပေါင်း22လို့ကျွန်တော်သိရတယ်ဒီလိုမျိုးအနေထားရုံတွေပေါ်မှာကျွန်တော်တို့မြင်လာတော့နှစ်ဖက်စလုံးကတော့တာဝန်ရှိတာပေါ့အထူးသဖြင့်အစိုးရမှတာဝန်ရှိလို့ကျွန်တော်တို့မြင်တယ်ဒီစစ်ပွဲဖြစ်ပြီးဆိုလို့ရှိရင်တော့အရသာပြည်သူတို့မသိခိုက်ဖို့အတွက်ကျွန်တော်တို့ဒါစီးရဲသဘောတရားမှာပေါ့လေနော်ရှောင်ရမယ်စစ်ပွဲဆိုင်ရာကျင့်ဝတ်တွေဖြစ်တယ်ဒီစစ်ပွဲဆိုင်ရာကျင့်ဝတ်တွေကိုနော်လိုက်နာဖို့အထူးသဖြင့်အစိုးရတက်မတော်ဘက်မှတာဝန်ရှိလို့ကျွန်တော်တို့အနေနဲ့မြင်တယ်
အခုလိုရခိုင်ပြည်နယ်ပါဝင်မှာတိုင်းဒေသတွေကတိုက်ပွဲတွေကြားအရသာထိခိုက်ဒေဆုံးဒဏ်ရာရနေတဲ့အခြေအနေပေါ်နိုင်ငံအကြီးအကဲတွေရဲ့ကြိုက်တယ်မှုနဲ့ပတ်သက်လို့လည်းဝေဖန်မှုတွေရှိပါတယ်ရခိုင်တိုင်းဒေသလက်နက်ကိုင်ခေါင်းဆောင်တဦးဖြစ်တဲ့ဦးထွန်းစောကလည်းအခုလိုမြင်ပါတယ
်နိုင်ငံတော်သမ္မတရုံးပဲမှာနေပြီးတော့မှတွေ့တဲ့ဒီဝေးမှာနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ကနော် ULAA ကိုအမြင့်ပြုတ်ရှေမှုန်းရေးလုပ်ဖို့အတွက်တဘောထားဟိုအဲ့ဒီကလေးကနေသေးပြီးဖြစ်တယ်ဆိုတာကိုသင်ထပ်တယ်နောက်တစ်ခုကသမ္မတကလည်းပဲလိုအပ်ရင်တော့ဒီတောင်ကျင်းလုံးနီနယ်ရေးစစ်မဟာဗျူဟာအရေးအောက်မှာလိုအပ်တဲ့စင်အားတွေကိုအသုံးပြုဖို့အတွက်လည်းခွင့်ပြုပြီးဖြစ်တယ်ဆိုတဲ့အခါကျတော့အစိုးရမှနေပြီးတော့မှအကြီးအကဲဖြစ်တဲ့နိုင်ငံတော်တိုင်းနိုင်ငံရောသမ္မတတော့ဘာမှဆက်မပြောတာကတော့ဒါမ ကျွန်တော်မြင်တာကတော့မဆန်းဘူးလို့ကျွန်တော်မြင်ပါတယ်
။အန်တနီနေနဲ့မျိုးသားပြန်လဲတင်းနေရေးဆိုတဲ့လမ်းကြောင်းကိုပဲဥတည်နေပြီးတော့နိုင်ငံသားတို့ပေါ်မှာအကာအကွယ်ပေးတဲ့ရွေးကောက်ပွဲဂတိကဝေတွေပြက်ကွက်ခဲ့ပါတယ်ဆိုပြီးတော့လည်းထောက်ပြနေကြပါတယ်။ရခိုင်လွတ်တော်ကိုယ်စားလှယ်ဒေါက်ထုမင်းရဲ့အမြင်ကတော့
ဒီမြန်မာနိုင်ငံအခုလက်ရှိအခြေအနေမှာနေပြီးတော့ဒီတမနာပါဝင်နိုင်ငံတို့အတိုင်းအတာပို့ဖို့များဒီတိုင်းသားတွေကိုလုံးဝအလေးမထားပါဘူး။ကျမျိုးသားရင်ကြားစည်းရေးမှာတက်မတော်နဲ့လက်ရှိအနိုင်ရပါတီကဒီတက်မတော်နဲ့မျိုးသားရင်ကြားစည်းရေးဆောင်ရွက်ရမှာဖြစ်တယ်လို့အသက်နဲ့ကံကောင်းဆောင်များနဲ့လည်းဒါမျိုးသားရင်ကြားစည်းရေးကိုဆောင်ရွက်ရမှာဖြစ်ပါတယ်
။ရခိုင်ပြည်နယ်အတွင်းမှာဆစ်ဖြစ်နေတဲ့မျိုးနယ်ဆယ်မျိုးနယ်ကစခန်း900ကျော်မှာဒုက္ခသည်ပေါင်းက36,000ကျော်အထိရှိလာနေပြီးတော့ခါတည်ရေးနေထိုင်ရေးအသက်အညီလူကြုံရေးကစိုးရိမ်ရတဲ့အနေအထားဖြစ်နေပါတယ်လို့ရခိုင်တိုင်းရင်းသားမျိုးနယ်များအစည်းအရုံးကလည်းအခြေအနေတည်ပြီးသတင်းထုတ်ပြန်နေပါတယ်ရှင်။